တော်ရရှိများခင်ဗျာ New York မြို့မှာကျင်းပနေတဲ့84ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကကျွန်တော်တို့အခုအတန်းလွှင့်ကြိမ်မတိုင်ခင်လေးမှာပဲမိကွန်းပြောကြားသွားပါတယ်ညီလာခံမှာဝန်ကြီးဦးကျော်တင့်ဆွေဘလို့အချက်တွေကိုအဓိကထားပြောကြားသွားတယ်လို့ကုလသမဂ္ဂရုံးချုပ်မှာသွားရောက်သတင်းယူနေတဲ့ကိုကျော်ကျော်သိန်းကိုမေးမြန်းကြည့်တဲ့အခါသူကအခုလိုစပြောပါတယ်
ကျောင်းသူညီဦးကျော်တင်စီပြောတော့လေကိုကျွန်တော်တို့ခေါင်းစဉ်ရပြောမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်သူပြောင်းလဲရေးဆိုင်ရာပြီးတော့လက်ရှိမှာ2019ခုနှစ်စီစဉ်ဥပဒေပြင်ဆင်ရေးလှုပ်ဆောင်နေတာတွေကံတူးသားပြန်လည်ပြည်နယ်ရေးနဲ့ပတ်သက်လို့လုပ်နေတာတွေဂျင်းကြေးနဲ့ပတ်သက်ပြီးတော့လုပ်နေတာတွေအဲ့ဒါတွေအပြင်တော့ရခိုင်ပြည်နယ်ရေးကိစ္စကိုတော့အချင်းတော်တော်လေးယူပြီးတော့ပြောသွားပါတယ်ဒါကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အဓိကပြောသွားတဲ့အကြောင်းအရာတွေလို့ပြောရမှာပါဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီရခိုင်ပြည်နယ်ရေးကိစ္စကအဓိကပြောသွားတယ်ဆိုတော့လေဘယ်လိုအကြောင်းအရာတွေများပြောသားတာပါလဲ
ဒီခိုင်းပြည်နယ်ရေကိစ္စနဲ့ပတ်သက်ရင်တော့ကျွန်တော်တို့စောပိုင်းမှာမျှော်လင့်ထားတဲ့အတိုင်းပါပဲအစိုးရအနေနဲ့ဒီခိုင်းပြည်နယ်ရေကိစ္စနဲ့ပတ်သက်လို့လှုပ်ဆောင်နေတာတွေဒီထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးအဲဒါဘင်္ဂလားဒေ့ရှ် UNDP UNHCR ASEAN နိုင်ငံတကာစသဖြင့်ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေဒါကတော့ဆက်စပ်ယူဆောင်ရွက်ဘူကွန်ပြူဖွဲ့စည်းထားတာကိုပြန်ကွန်မရှင်ဖွဲ့စည်းထားတာအဲ့လိုကိစ္စတွေကိုပြောသွားပါတယ်ပြောသွားပြီးတဲ့နောက်မှာတော့ဒီဒုက္ခဒေတွေပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်တွေတိုင်းလို့ဖို့ရည်ကြည်တယ်ဆိုတော့ကိုရောစုဝင်ကြီးဦးကျော်တင်စေကထပ်ပြောပါတယ်အဲ့ဒီသဘောတူညီချက်တွေပေါ့အဲ့ဒီသဘောတူညီချက်ဆိုတဲ့နေရာမှာ2019ခုနှစ်နိုဝင်ဘာလဆိုတာမျိုးလနဲ့နှစ်နဲ့အတိအကျပြောပြီးတော့အဲ့ဒီလက်မှတ်ထိုးထားတဲ့သဘောတူညီချက်ကဒုက္ခဒေတွေလက်ခံရေးကိုလုပ်ချင်တယ်အဲ့ဒီအတိုင်းပဲလုပ်ရမယ်ဆိုတော့ကိုပြောပါတယ်ဒါအပြင်ဒီဒုက္ခဒေတွေပြန်လက်ခံတဲ့နေရာမှာပြန်လာခြင်းနေတဲ့ဒုက္ခတွေတွေကသူထောက်ပြသွားတာကတော့ထိတ်တူဒုက္ခတွေ400လောက်ကပြန်ခြင်းနေဆွဲဟာကိုပြန်ပို့ပြီးဖို့ဆိုပြီးတော့ပြန်ပို့ပေးရေလုံဆောင်ဖို့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်ကိုတောင်းဆိုသွားတာတွေ့ရပါတယ်ဒီတစ်ခါဒုက္ခတွေတွေကိုဒီနိုင်ငံသားပြည်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့လည်းလက်ရှိနိုင်ငံသားဥပဒေအရလုပ်သွားမယ်ဒီကျွန်တော်တို့ NVC လို့ကြီးကြတဲ့ကပြားပေါ့ဒီ NVC လုပ်ငန်းစဉ်နဲ့ဆက်လုပ်မယ်အဲ့ဒါမှသူပြောသွားတာကဒီ NVC ကပြားဒီအမေရိကန်ပြည်ထောင်စုမှထုတ်ပေးတဲ့အမြဲတမ်းနေထိုင်ခွင့်အတိမတ်ပြုကပ်ပြားခွင့်ကတည်းကအတူတူပဲဆိုတော့ဘယ်လိုသူထည့်ပြောသွားတာမှတ်သားမိပါလေတခါဒီအာဆာရဲ့ချင်းချောင်းမှုဂျားကပဲလူ300လောက်ပြန်ရောက်လာပြီးသူတို့ဘဝကိုပြန်ပြီးတော့စတင်နေပြီဆိုတော့ကိုလည်းထည့်ပြောသွားပါရဲ့အားဖြင့်တော့ဒီဂျပန်ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကဖိအားပေးတာတွေရှိနေတယ်ဒီနဲ့ဖိအားပေးတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်အစိုးရအနေနဲ့ကဒါတွေကိုဟိုလက်ခံသွားမှာမဟုတ်ဘဲနဲ့ခေါင်းဝန်ခံတွေကပုံပေါ်နဲ့တုံ့ပြန်သွားမယ်ဆိုတဲ့ဟာကိုလည်းအဲ့ဒီသဘောမျိုးလေးပဲပြောရဲ့ပြီးကျွန်တော်မှတ်သားလိုက်တဲ့အချိန်မှာတော့ဒီမြန်မာနိုင်ငံရဲ့အခြေခံဥပဒေကပြည်သူ့လုံလောက်မှုရှိတဲ့အခြေခံဥပဒေတခုမဟုတ်ဘူးဆိုတဲ့အကြောင်းပြပါရယ်ပြီးတော့အခြေခံဥပဒေပြင်ဆင်ရေးတတော်မှလက်ရှိလုပ်ဆောင်ကြတယ်ကိုထည့်ပြောသွားပါရယ်အရှိပိုင်းမှာပေါ့နော်နောက်တစ်ခါဒီရခိုင်ပြည်နယ်ကထိခဲ့တဲ့ကိစ္စဒီမှာလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုလည်းဟဲ့လားကော်မရှင်ရဲ့ဖွဲ့စည်းတဲ့ဆွေးနွေးစနစ်ရရှိရင်ဒါအပြင်မြန်မာတပ်မတော်ကလည်းပဲ2019ခုနှစ်အခြေခံဥပဒေကပေးရထားတဲ့လုပ်ပိုင်ခွင့်အောက်မှာစစ်တရားစီရင်ရေးရဒီကုလုံးတီပြောစစ်စီတာတွေလုပ်နေတယ်ဒီစုစုကစစ်စစ်မှုတွေရလက်တွေကိုလည်းစောင့်မှဆိုပြီးတော့ပြောတာမျိုးရှိပါတယ်နိုင်ငံတကာပြည်အားနေရာမှာလည်းပဲဒီဟလာ ICC ကစုစုကစစ်စစ်နေတာကိုလည်းလက်ခံမှာမဟုတ်တော့ဆက်ပြောပါတယ်တခါကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့တို့ကုလသမဂ္ဂကျွန်တော်တို့ဒီထက်လွတ်တဲ့စုစုကစစ်စစ်အဖွဲ့တို့ဒါတွေကလုံဆောင်တာကိုဖွဲ့စည်းတာတွေကိုလည်းတောက်ွက်တယ်ဒီမှာစုကလည်းလက်မခံဘူးဆိုတာတွေကိုအဲ့ဒါတွေကိုလည်းအလေးနဲ့ထည့်ပြီးတော့ပြောသွားတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်သိန်းကြီးဝန်ကြီးအခုပြောသွားတဲ့အချက်တွေကအစိုးရဘက်ကပုံမှန်ခြေပနေတဲ့အချက်မျိုးပဲလားဘာများထူးခြားမှုရှိပါသလဲ
ဒီခြေပချက်တွေဒီပြောဆိုချက်တွေတို့တုံ့ပြန်ချက်တွေကမြန်မာစိုးရတာဝန်ရှိသူတွေအစဉ်တစိုက်ပြောဆိုတုံ့ပြန်ဖြေထားလာတဲ့ကိစ္စတွေဖြစ်ပါတယ်ဒီတော့ပုံပြီးတော့အားကုန်မောင်းတဲ့အပြင်းထန်ပြောဆိုတာမျိုးတော့ကျွန်တော်သိချာမသိရပါဘူးပုံမှန်ပြောဆိုတုံ့ပြန်နေကြအတိုင်းလိုပဲကျွန်တော်တို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုကျော်သိန်းကြီးကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ